NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေဦးကိုနီဟာအင်ဒိုနီးရှားခီးစဉ်ကမနေ့ကပြန်အရောက်မင်္ဂလာတုံလေးစိတ်ထွက်ပေါက်မှာလှုပ်ကြံပစ်ခတ်ခံရပြီးတော့ပွဲချင်းပြီးသေဆုံးသွားပါတယ်။ဥကိုနီဟာတနက်နေ့အနီးကပ်ပစ်ခတ်ခဲ့ရတာဖြစ်ပြီးတော့တနက်သမားကိုလက်ရဖမ်းဆီးနိုင်ခဲ့ပါတယ်။တရားလွှတ်တော်ရှင်းနေဥကိုနီကိုတနက်နေ့ပြစ်သွားတဲ့သူကိုဝိုင်းဝန်းဖမ်းဆီးပေးခဲ့သူတွေကတက္ကစီရင်မောင်းဦးနေဝင်းဟာလည်းတနက်ထိမှန်ခဲ့တဲ့ဒဏ်ရာကြောင့်သေဆုံးခဲ့ရပါတယ်။ရှင်းနေဥကိုနီဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးအဖြစ်တာဝန်ယူဆောင်ရွက်ပေးနေသူတစ်ဦးဖြစ်ပြီး2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲကာလကစလို့ NLD ပါတီရဲ့အခြေခံဥပဒေပြင်ဆင်ရေးဆိုတဲ့လုပ်ငန်းစဉ်တွေမှာတက်ကြွစွာပါဝင်ခဲ့သူတစ်ဦးလည်းဖြစ်ပါတယ်။ဒါပြင်2008ဖွဲ့စည်းပုံအခြေခံဥပဒေထဲကပုံမှန်436ပြင်ဆင်ရေးဆိုတဲ့လှုပ်ရှားမှုတွေမှာထိတ်ဆုံးကဦးဆောင်ခဲ့သူဖြစ်တယ်လို့ဒီမိုကရေစီရေးလူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေမှာတက်ကြွစွာပါဝင်သူတစ်ဦးလည်းဖြစ်ပါတယ်။ခုလိုအကြမ်းဖက်လုပ်ကြမှုကိုအပြင်းထန်ရှုံချကန့်ကွက်ပြီးမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုပျက်စီးနေတဲ့အခြေအနေတွေကိုဆရာဦးကိုနီကအသက်နဲ့ရင်းပြီးသတိပေးသွားခဲ့တယ်လို့သူမြင်ကြောင်းလူပောင်တစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်
။ကျွန်တော်အနေနဲ့ကတော့ဒီတိအကြမ်းဖက်ပြီးလုပ်ကြတဲ့ကိစ္စအကြမ်းရှုံချမယ့်ကိစ္စဖြစ်တယ်လို့ဆက်မလို့ပြောချင်တယ်။ဒုတိယတစ်ချက်ကတော့ကျွန်တော်တို့တိုင်းပြည်မှာပေါ့နော်တရားဥပဒေစိုးမိုးမှုနောက်တိုင်းငံသားတွေရဲ့လုံခြုံမှုကမရှိဘူးဆိုတာကိုဒါတိတိပင်ပင်ပေါ်ပြလိုက်တာဖြစ်တယ်တတိယတစ်ချက်အနေနဲ့ပြောချင်တာကကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုကမပြီးသေးဘူးကျွန်တော်တို့ဒီမိုကရေစီခိုင်ခိုင်မာမာမရသေးဘူးဆိုတဲ့အခါကျတော့ကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်လို့လူအခွင့်အရေးလှုပ်ရှားမှုနဲ့ပတ်သက်လို့အန်ဒီရီကကျွန်တော်တို့အနီးနားမှာပဲရှိနေတယ်ဆိုတာကိုဥက္ကဋ္ဌကသူ့အသက်နဲ့ရင်းပြီးတော့သူ့ရဲဘော်တွေကိုဒီဒီမိုကရေစီလှုပ်ရှားမှုကိုသတိပေးလိုက်တာဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲကျွန်တော်တုံ့တက်ချင်တယ်အဲ့ဒါပြောချင်ပါတယ
်အကျန့်ဖက်နီးလန်းနဲ့ဖြည့်ရှင်းတဲ့ဘလို့လောက်ရက်မျိုးကိုမဆိုအားလုံးကစန့်ကျင်ကန့်ကွက်တာဖြစ်ပြီးတော့ဥပဒေပညာရှင်ဥက္ကိုနီအခုလိုလှုပ်ကြံခံရတာဟာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအားနည်းနေတယ်ဆိုတာအပြင်လုံခြုံမှုကင်းနေမဲ့နေတဲ့ပြည်သူတွေရဲ့ဘဝကိုမီးမောင်းထိုးပြလိုက်တာဖြစ်တယ်လို့ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းကထောက်ပြပါတယ်ဒါပြင်လဲမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုနဲ့လူအခွင့်အရေးအတွက်ကြိုးပမ်းနေသူတွေရဲ့လုံခြုံရေးဟာလည်းစိုးရိမ်စရာဖြစ်နေတယ်လို့ပြောပါတယ်
။လူအခွင့်အရေးတွေကိုညစ်တင်တဲ့သူတွေ၊ဆက်ကအမှန်တရားအတွက်တိုက်ပွဲဝင်တဲ့သူတွေကိုမလိုချင်တော့မလိုလားတော့အန်ရပေးအကြမ်းဖက်လို့တော့အင်အားစုတစ်စုကျွန်တော်ဒီမှာရှိနေတယ်။ပြစ်ခတ်ပြီးတော့လုံခြုံတဲ့အထိဖြစ်လာခြင်းကတော်တော်ကြီးကိုစိုးရွားပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းမှုကိုသွားနေတဲ့လမ်းကြောင်းကိုလည်းထိခိုက်တယ်လို့တိုင်းပြည်ပြည်ရင်အေးချမ်းအောင်လှုပ်ဆောင်ပေးဖို့အတွက်တာဝန်ရှိတဲ့အစိုးရဘူးလဲဒါစိန်ခေါ်လိုက်တဲ့သဘောမျိုးဖြစ်နေပါတယ်။တိုင်းပြည်ရဲ့လက်ရှိအခြေအနေလည်းမကောင်းဘူးလို့အနာဂတ်မှာမျိုးဆက်တစ်တီကိုဒီနည်းကြီးကိုပြန်ပြီးတော့ပို့ချလိုက်တဲ့သဘောမျိုးဖြစ်နေကျွန်တော်တွေ့ရတယ်။စိုးရိမ်စင်းသွားတော့ဥပ္ပုန်ကြီးကတော့ဒီအမှန်တရားအတွက်နော်လူခွေးကြီးနဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ဆောင်နေတဲ့သူတွေဖြစ်တဲ့သူ့ကိုဒီမျိုးလှုပ်ဆောင်ခြင်းကနောက်ထပ်လူခွေးကြီးကိစ္စတွေလှုပ်ဆောင်ပြီးတော့လူခွေးကာကွယ်မြင့်တူညီများအလုံးကိုစိန်ခေါ်ချင်းချောက်လိုက်တာဖြစ်ပါတယ်။ဒါကကျွန်တော်နိုင်ငံရေးရပဲကြည်ကြည်လုံခြုံရေးရပဲကြည်ကြည်တရားဥပဒေရပဲကြည်ကြည်ဒါကအလုံးအတွက်ချင်းချောက်လိုက်တဲ့အတ္တမှားဖြစ်ပါလားခင်ဗျာ
တရားလွှတ်တော်ရှေ့နေကြီးဥက္ကိုနီလှုပ်ကြံခံရတာဟာမြန်မာမွတ်စလင်အလုံးအတွက်သာမကနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်ရဲ့နှယကလည်းဖြစ်ငြိမ်းချမ်းမှုတိဆောက်ရေးကွန်ရက်ရဲ့ဦးစီးနှယကတူလည်းဖြစ်တဲ့ဒေါက်တာမြင့်သိန်းကမှတ်ချက်ပေးပါတယ်ဒါပြင်လူထုအလုံးဟာမလိုလားအပ်တဲ့ပြဿနာတွေဖန်တီးမှုတွေရှိခဲ့မယ်ဆိုရင်အခြေအနေအမှန်ကိုစဉ်းရင်သုံးသပ်ပြီးတော့စီလုံးချဖို့ကိုတတိပေးခြင်းနဲ့လို့လည်းပြောပါတယ
်ကျွန်တော်တို့အလုံးကတော့စိတ်မကောင်းဘူးဒီကိုနီကကျွန်တော်တို့ရောမစင်ကောင်းတော့တယောက်တည်းမကပါဘူးနော်ဒီမိုကရေစီပါတီကစောင့်နေတဲ့မြန်မာနိုင်ငံရဲ့ခေါင်းတော်ပြောင်းလဲဖြစ်ပါတယ်ဒါပေမဲ့ဒီလိုဟာမျိုးဆုံးရှုံးမှုကတော့ကျွန်တော်တို့လုံးဝမဖြစ်ဖြစ်တဲ့ဆုံးရှုံးမှုမျိုးပါဒါပေမဲ့ဒီလိုဟာမျိုးကိုကျွန်တော်တို့ကစိုးရိမ်ပြီးတော့ကြောက်တော့နောက်မပြောင်းသွားဘူးတော့အရေးကြီးတယ်အားလုံးစီစီုံနဲ့စံပါလာဝင်နေရောအခြားပါလာဝင်နေအားလုံးတော့ပြည်ရင်းညီဆောင်နဲ့ဒီကြဖို့ပဲကျွန်တော်မိစ္ဆာရက်ခံချက်ပါတယ
်တရားလွှတ်တော်ရှင်နေကြီးဥက္ကိုနီဟာသဘောထားပြော့ပြောင်းသူတဦးဖြစ်တဲ့ပညာရှင်တဦးဖြစ်တယ်လို့အခုလိုဆုံးရှုံးမှုဟာတိုင်းပြည်အတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်တယ်လို့ဆရာဥက္ကိုနီနဲ့အင်ဒိုနီးရှားခီးစင်မှာအတူပါသွားခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကပြောပါတယ်အထူးသဖြင့်တော့ဒီလှုပ်ကြံမှုရဲ့နောက်ွယ်ကကြိုးကင်သူတွေကိုအစိုးရအနေနဲ့အမြန်ဆုံးဖော်ထုတ်နိုင်ဖို့အရေးကြီးတယ်လို့လည်းထောက်ပြပါတယ်
။ကျွန်တော်သူ့ကိုတော်တော်လေးပြင်းပြင်းထန်ထန်သမားတယောက်လို့ထင်တယ်။ဒါပေမဲ့တကယ်တမ်းပြောကြည့်တဲ့အခါကျသူကမွတ်စလင်ကိစ္စတွေကိုကန့်ကျင်နေကတော့သူ့အယူဆပိုင်းကတော့သူမူတစ်ခုကိုကင်ဆယ်ပြီးတော့လို့ပြောပြောတတ်တဲ့လူတယောက်ပဲ။နော်။ဒါလည်းသူ့ကတကယ်လည်း appreciate ဖြစ်ပါတယ်။တာမန်ပြည်သူတွေထက်မှလည်းအဲ့လို ကိုကျင်းပြပိုင်းဆရာတွေအမတန်ချွတ်ချွတ်ကြလာတဲ့အပိုင်းတွေရှိတယ်။ဒါမျိုးမဖြစ်ဖို့အတွက်အကုန်လုံးမှတာဝန်ရှိတယ်ပေါ့ဗျာ။ဒါကျွန်တော်တို့တိုင်းပြည်အတွက်အမတန်ကြီးမားတဲ့စိန်ခေါ်မှုတစ်ခုပဲ။ပြည်ပြင်းပြောင်းလဲမှုတစ်ခုခုနဲ့ပေါ့ဗျာ။မကနိုင်ဘူးဆိုလို့ရှိရင်တော့ဒီဟာတကယ်တမ်းကျတော့ democratic transition ကိုအကြီးအကျယ်ချိန်ချောက်မှုတစ်ခုဖြစ်လာပါလိမ့်မယ်။ဒါပြည်သူလူထုအနေနဲ့ရောဒီ democratic transition မှာတကယ်ဒီမိုကရေစီလမ်းကြောင်းကိုမမှန်ကန်ကန်သွားကျင်တဲ့စေတနာမှန်တဲ့တိုင်းပြည်ကောင်းဆောင်တွေနဲ့လည်းအကုန်လုံးတကယ်စည်စည်ဆတ်ဆတ်နဲ့တီးတီးကြကြနဲ့မမာတင်းနေနဲ့လောရမဲ့ကိစ္စဝလို့မြင်ပါတယ
်အထူးသဖြင့်တော့ဘာသာရေးလူမျိုးရေးအကြောင်းပြပြီးဖန်တီးလာနိုင်တဲ့တွေးထုတ်မှုတွေကိုလူထုတွေသတိရှိရဖို့အရေးကြီးတယ်လို့သူမြင်ကြောင်းလူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကလည်းပြောပါတယ
်ဒီဒီမိုကရေစီလှုပ်ရှားတဲ့ပုံပုံလေးဒီစီရဲ့ဝန်ဝန်ရကျင်ကိုကောင်းဆောင်လို့ကျွန်တော်ရဲပေါ်တွေတည်တည်ချာချာစုစုစီစီနဲ့ဒီလိုကိစ္စမျိုးတွေကိုတတ်တုံ့ပြန်မှုလိုအပ်တယ်လို့ကျွန်တော်တို့ထင်တယ်ကျွန်တော်တို့ရဲ့စုစည်းပြုပါတာလည်းကျွန်တော်တို့ကြောက်လာမယ်အန်ဒီရီကိုကာကွယ်နိုင်မှာဖြစ်တယ်လို့ကျွန်တော်ဟိုအနေနဲ့လည်းပြောချင်တယ်။နောက်တစ်ခုကကျွန်တော်တို့ပြည်သူတွေအနေနဲ့ခုနဟိုလူမျိုးမရေရဖြစ်ပါတာရေရပဲဖြစ်ဖြစ်ဒီလိုကိစ္စမျိုးတွေမှာဟိုတချို့နောက်ွယ်ရသွေးထုတ်လုံတော်မှုတွေကြောင့်ဖြစ်လာတဲ့ကိစ္စတွေအပေါ်မှာဟိုတတိကြီးကြီးနဲ့ချင်းကတ်တင်တယ်တတိကြီးကြီးနဲ့ကျွန်တော်ကင်တွေတင်တယ်လို့ကျွန်တော်အဲ့လိုစောက်ခံရ
တရားဥပဒေစိုးမိုးရေးနဲ့လူအခွင့်အရေးအတွက်ဦးဆောင်ခဲ့တဲ့ NLD ပါတီရဲ့ဥပဒေအကြံပေးရှေ့နေဦးကိုနီကိုရွှေဝေးတုတ်တံမှာဒီကနေ့ညနေပိုင်းကအစ္စလမ်ဘာသာထုံးလန့်တဲ့အညီဘာသာရေးဝိပုစုတောင်းပွဲတွေပြုလုပ်ပြီးထောင်ပေါင်းများစွာသောလူထုကစာပနာကိုတက်ရောက်ခဲ့ကြပါတယ်။နောက်ဆုံးသတင်းတွေအရတော့ရှေ့နေဦးကိုနီလှုပ်ကြံမှုနဲ့ဖမ်းဆီးစစ်ဆေးနေတဲ့ဦးကြည်လင်းဟာမန္တလေးသားမဟုတ်ကြောင်းနဲ့ဦးကြည်လင်းရဲ့မှတ်ပုံတင်မှာပါတဲ့မန္တလေးအေဂျင့်တာဇန်မြို့နယ်ကနေအိမ်တစ်လုံးကိုတွားရောက်စစ်ဆေးခဲ့ပေမဲ့ဦးကြည်လင်းနေထိုင်တာမရှိခဲ့တဲ့အပြင်တဲလွန်စာတစုံတရာမရခဲ့ဘူးလို့မန္တလေးတိုင်းကတာဝန်ရှိရဲတွေကပြောပါတယ်။တရခန့်ဟာမန္တလေးအိုးဘုအချင်းထောင်မှာနှစ်ရှည်ထောင်နဲ့ကြခံနေရသူတဦးဖြစ်ပြီး2014ခုနှစ်ကလူငယ်ချမ်းသာကွယ်နဲ့လွတ်မြောက်လာတဲ့သူဖြစ်တယ်ဆိုရလေသတင်းတွေထွက်ပေါ်နေပါတယ်။ဥပဒေပညာရှင်ဦးကိုနီလှုပ်ကြံခံရမှုအတွက် NLD ပါတီအပါအဝင်88မျိုးဆက်ចောင်းသားအဖွဲ့တွေနဲ့အတူနိုင်ငံရေးပါတီတွေကဝန်내ចောင်းနဲ့ဒီအကြမ်းဖက်မှုကိုရှုံချကြောင်းကြေညာချက်တွေထုတ်ပြန်တယ်လို့American အပါအဝင်ပြည်ပမှာရှိနေတဲ့လူအခွင့်အရေးအဖွဲ့အစည်းတွေကလည်းဒီလှုပ်ချမှုအတွက်ဝန်내ကြောင်းတဝင်လွှားတွေထုတ်ပြန်ထားပါတယ်ရှင်။